စစ်ကောင်စီရဲ့ဖိအားပေးမှုကြောင့်သူ့အနေနဲ့မြန်မာနိုင်ငံကနေဇူလိုင်လ23ရက်နေ့ကရုတ်တရက်ထွက်ခွာလိုက်ရပြီလို့ဗြိတိန်တန်ယုံတာဝန်ခံ Pete Vols ကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားတာနဲ့ပတ်သက်လို့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနကနေနောက်တရက်ဇူလိုင်လ14ရက်နေ့မှာတုံ့ပြန်ရှင်းလင်းပါတယ်ဗြိတိန်တန်မတ်ကြီးအဆင့်ကနေတန်ယုံတာဝန်ခံအဆင့် short ချထားတဲ့ Mr. Vols ကိုလက်ခံမှာမဟုတ်ဘဲသူ့နေရာမှာနောက်တစ်ယောက်နဲ့အစားထိုးပေးဖို့စစ်ကောင်စီကဗြိတိန်အစိုးရကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းမှာအကြောင်းကြားထားတဲ့အတိုင်းမြန်မာနိုင်ငံပြင်ပရောက်နေတဲ့ Mr. Vols ကိုသူ့ရဲ့ကိုယ်ပိုင်ပစ္စည်းတွေတင်ဆက်ဖို့ဇွန်လ22ရက်နေ့ကနေဇူလိုင်15ရက်နေ့ထိပြည်ဝင်ခွင့် visa ပေးခဲ့တာလို့ဆိုပါရယ်။ဒါကြောင့် Mr. Pete Vols ဟာမြန်မာနိုင်ငံကထွက်ခွာသွားတဲ့ကိစ္စဟာတန်တမာရေးလုံထုံလုံနီးအရသာဖြစ်တယ်လို့ကြေညာချက်မှာဖော်ပြထားပါရယ်။ဒါနဲ့ပတ်သက်လို့ဗြိတိန်အခြေစိုက်ဘာမာကမ်ပိန်း UK ရဲ့အမှုဆောင်ညွှန်ကြားရေးမှူး Mark Farmana ရဲ့အမြင်ကတော့
The statement from the Burmese military is in part quite true. The
မြန်မာစစ်တပ်ရဲ့ထုတ်ပြန်ချက်ဟာတစ်စိတ်တစ်ပိုင်းမှန်နေပါရယ်။ဗြိတိန်စုရနဲ့ဗြိတိန်တမ်မာကြီး Pete Bowers ဟာမြန်မာနိုင်ငံရဲ့တရားဝင်အုပ်ချုပ်သူမဟုတ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးတော့ခန့်အလွာပေးရတာမျိုးမလုပ်ချင်ပါဘူး။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကသူ့ကိုယ်သူတရားဝင်နေဆိုတဲ့အနေနဲ့သူ့လိုချင်နေတဲ့တမ်မတ်ခန့်အလွာပေးတာကိုဓာတ်ပုံရိုက်ယူတဲ့အခွင့်အရေးကိုမပေးဖို့အတွက်ဗြိတိန်စုရကဆုံးဖြတ်တာပါ။ဒါဟာဗြိတိန်စုရရဲ့ကောင်းမွန်ပြီးတော့စီစနစ်ကျတဲ့ယက်တိချက်ဖြစ်ပြီးတော့စစ်တပ်ကိုစိတ်အနှောက်အယှက်ဖြစ်စေတာသိသာထင်ရှားပါရယ်။နောက်ဆက်တွဲအနေနဲ့အခုလိုမျိုးထုတ်ပြန်ချက်မျိုးကျွန်တော်တို့တွေ့ရတာပါ။
ဒါပြင်အာနာသိန်းစစ်ကောင်စီဟာနိုင်ငံတကာမှာအသိမှတ်ပြုမှုရဖို့ကြိုးစားနေပေမဲ့ဝိုင်းဖယ်ကျဉ်ခံနေရတဲ့အခြေအနေကိုရင်ဆိုင်နေရတယ်လို့မာဖာမနာကအခုလိုပြောပါဗျ
။ The main issue here is the military is not being accepted by much of the international community.
ဒီကပြဿနာကတော့မြန်မာစစ်တပ်ကနိုင်ငံရဲ့တရားဝင်အုပ်ချုပ်သူဖြစ်တဲ့နိုင်ငံတကာအသိုင်းအဝိုင်းကလက်ခံထားတာမရှိတာပါ။တေကြရာကနိုင်ငံအများစုကသူ့ရဲ့တန်တမာတွေကိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူတွဲပြီးတော့ဓာတ်ပုံရိုက်တာမျိုးမလိုလားပါဘူး။ ICC နိုင်ငံတကာရာဇဝတ်ခုံရုံးလိုမျိုးနိုင်ငံတကာတရားရုံးတွေမှာရင်ဆိုင်ရဖို့ရှိနေပြီးတော့သူ့ဘဝတစ်သက်လုံးအကျဉ်းဆောင်ထဲမှာပဲနေသင့်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တန်တမာရေးအရာအတူတွဲပြီးတော့ဓာတ်ပုံရိုက်တဲ့အခွင့်အရေးမျိုးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းမပေးသင့်ပါဘူး
။နိုင်ငံအတော်များများဟာမြန်မာနိုင်ငံမှာသူတို့တန်တမာအဆင့်တွေကိုလည်းတိတ်တဆိတ် short ချနေကြတယ်လို့ Mark Farmana ကဆိုပါတယ်။
And this is what we're seeing a lot of countries are doing now. If you are charged at a fair, you don't have to present.
အခုနိုင်ငံတော်များများကဒီတိုင်းလုပ်နေကြတာကျွန်တော်တွေ့နေရပါတယ်။စစ်ကောင်စီကိုခန့်အလွာပေးဖို့မလိုတဲ့တန်ယုံတာဝန်ခံတွေကိုပဲဆီလွတ်တာဖြစ်ပါတယ်။ဒါကြောင့်မလို့ဥရောပနဲ့ကမ္ဘာတစ်ဝှမ်းကနိုင်ငံတော်များများဟာသူတို့ရဲ့တန်အမတ်ကြီးတွေရဲ့တက်တန်းကုန်တဲ့အခါမှာမြန်မာနိုင်ငံတန်တမန်ကိုယ်စားလှယ်အတွက်တန်ယုံတာဝန်ခံအဆင့်အရာရှိတွေကိုတိတ်ဆိတ်ဆိတ်နဲ့ခန့်နေကြပါတယ်။အနာသိမ့်ပြီးချိန်ကစပြီးတော့အခုချိန်ထိစစ်ကောင်စီနဲ့တရားဝင်တွေ့ဆုံပြီးတော့တာမတ်အကြီးခန့်အလွာပေးချင်တဲ့နိုင်ငံ၃နိုင်ငံပဲရှိတယ်လို့ကျွန်တော်တို့သိထားပါတယ်
။စစ်ကောင်စီဘက်ကလည်းပြန်ပြီးတုံ့ပြန်တဲ့အနေနဲ့ပြည်ဝင်ခွင့် visa တွေကိုမပေးတာအချိန်မီဝင်ခွင့်မရအောင်တင်းကျပ်ထားတာစတာတွေကြောင့်မြန်မာနိုင်ငံကနိုင်ငံခြားတန်ယုံတော်တော်များများမှဝန်ထမ်းအပြည့်နဲ့သူတို့လုပ်ငန်းတွေလက်ပတ်လုပ်ဆောင်ဖို့အခက်အခဲတွေရှိနေတယ်လို့လည်း Mark Farmana ကပြောပါတယ်။ဗြိတိန်စိုးရကတော့မြန်မာနိုင်ငံနဲ့တန်တမာဆက်သွယ်ရေးဆက်ပြီးထားရှိလို့တဲ့အတွက်တန်ယုံတာဝန်ခံအစ်တတဦးကိုခန့်အပ်ပြီးဆေလွတ်ဖို့ရှိတယ်လို့လည်း Mark Farmana ကပြောပါရယ်ဗြိတိန်နိုင်ငံလန်ဒန်မှာရှိတဲ့မြန်မာတန်ယုံမှာတော့တန်မတ်ကြီးဟောင်းဦးကျော်စွာမင်းကိုစစ်ကောင်စီကယာရုကနေရက်ဆိုင်လိုက်ပြီးတဲ့နောက်တန်ယုံတာဝန်ခံအစ်တဆေလွတ်ခြင်းမရှိသေးဘဲလက်ရှိစစ်တမ်းမှုကိုပဲယာယီတန်ယုံတာဝန်ခံအဖြစ်ပေးအပ်ထားပါရယ်ရှင်